အမေရိကန်ဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီအနေနဲ့မြန်မာနိုင်ငံကိုရှေ့တစ်ပတ်ထဲရောက်ရှိပြီးရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပကားတွေအတွက်ဆွေးနွေးဖို့ရှိနေပါတယ်။ဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီအနေနဲ့မြန်မာခေါင်းဆောင်တွေနဲ့တွေ့ပြီးရခိုင်ပြည်နယ်ကိုသွားဖို့ရှိတဲ့ဒီခီးစင်မှာဘာတွေဆွေးနွေးဖို့ရှိပြီးဒီခီးစင်မှာဘယ်လိုအရေးပါမှုတွေရှိနေပါသလဲ။ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့ပါ။ဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီအနေနဲ့ဗိုလ်ထုနှင့်မှာအမေရိကန်ဆိုင်ရာမြန်မာသံမကြီးဦးအောင်လင်းနဲ့တွေ့ပြီးဒီရခိုင်ကျမ်းဖက်ပဋိပက္ခတွေအတွက်စိုးရိမ်မှုတွေကိုထုတ်ပြောပြီးမှပဲဒီခီးစဉ်ကိုစရမှာဖြစ်ပါတယ်။သူခီးစဉ်နဲ့ပတ်သက်ပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဟက်သာနူဝက်က
Deputy Assistant Secretary Murphy will be heading to Burma.
ဒုတိယလက်ထောက်နိုင်ငံရဲ့ဝန်ကြီးမာဖီအနေနဲ့အရှိတပတ်မြန်မာနိုင်ငံခီးစဉ်အတွက်ဒီစနေတနင်္ဂနွေမှာစထွက်ဖို့ရှိပါတယ်။ရှိတပတ်မှာတော့မြန်မာအစိုးရအရာရှိတွေနဲ့သူတွေ့ဖို့ရှိပါတယ်ရှင့်။
တကယ်တော့ဒီခီးစဉ်ထဲမှာမြန်မာအရာရှိတွေအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးပြည်တွင်းနဲ့ဒီပအဖွဲ့အစည်းတွေကအသံတွေကိုလည်းနားထောင်မှုရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်။ဒါအပြင်ဒူးလက်ထောက်နိုင်ငံရဲ့ဝန်ကြီးမာဖီအနေနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စ်တယ်လာဆန်ရဲ့ရခိုင်အကြမ်းဖက်မှုပဋိပက္ခအတွက်စိုးရိမ်မှုတွေပါဝင်လူသားချင်းစာနာမှုအကူအညီပေးရင်းနဲ့သတင်းတောက်တွေသွားခွင့်ရှိရေးကိုလည်းထုတ်ပြောသွားဖို့ရှိတယ်လို့ပြောခွင့်ရနူဝက်ကဆက်ပြောပါတယ်
။ Among the things that he will be pressing for will be additional humanitarian.
အဓိကထားဆွေးနွေးမယ့်အထဲမှာတော့နောက်ထပ်လူသားချင်းဆိုင်ရာအကူအညီတွေအတွက်သွားလာခွင့်ပို့ပေးဖို့တရင်းနောက်တွေကိုသွားခွင့်ပြုဖို့နဲ့ရိုဟင်ဂျာတွေဖြစ်နေရတဲ့အနေအထားပေါ်မှာစိုးရိမ်မှုတွေကိုထုတ်ပြောပြဖို့တွေပါပါတယ
်။အခုလိုအချိန်မှာနိုင်ငံတကာနဲ့ကုလသမဂ္ဂအရာရှိတွေတချို့ကရခိုင်မှာဖြစ်နေတဲ့အစိုးရစစ်ဆင်ရေးတွေကလူမျိုးတုံးတပ်ဖြတ်မှုအဆင့်ရောက်နေတယ်လို့ပြောဆိုလာချိန်မှာအမေရိကန်အစိုးရကတော့အခုလိုအတိအကျမပြောနိုင်သေးပဲစမ်းစစ်အကဲဖြတ်မှုတွေဆက်လုပ်နေတယ်လို့ပြောခွင့်ရနူဝက်ကဆိုပါတယ
် We are assessing the situation on the ground. There is still, I mean, despite
ကျွန်တော်တို့အနေနဲ့မြေပြင်မှာတကယ့်အခြေအနေတွေကိုစမ်းစစ်အကဲဖြတ်နေပါတယ်ထိုင်းလန်တုံးလို့ဆရာပုံတွေဒီမှာအများကြီးတွေ့နေရတာသတင်းတွေဖြစ်နေတာအထူးအစိမ်းမကောင်းစရာဖြစ်ရတဲ့အသေးစိတ်ဖြစ်စဉ်တွေဖတ်နေရတာတွေရှိနေပေမဲ့အစိုးရတစ်ခုအနေနဲ့ကတော့ဒီအချက်လက်တွေမှန်မှန်ဆိုတာတိကျအတည်ပြုပေးနိုင်ဖို့လိုအပ်တဲ့သတင်းအချက်လက်တွေကပြည့်ပြည့်စုံစုံမရသေးဘူးဖြစ်နေရပါ
တကယ်တော့အမေရိကန်အစိုးရအနေနဲ့ရခိုင်ပြည်ထနာပေါ်စိုးရိမ်မှုတွေထုတ်ပြောနေချိန်မှာပဲအထောက်အကူပြုနိုင်ဖို့အတွက်လူသားချင်းစာနာမှုဆိုင်ရာကိစ္စတွေကိုကူညီပေးနေပြီးရိုဟင်ဂျာခေါ်ဘင်္ဂါလီဒုက္ခသည်တွေကိုလက်ခံပေးကြတဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုလည်းကျေးဇူးတင်ကြောင်းပြောခွင့်ရနူဝက်ကဆက်ပြောပါလေ
We have been pretty clear in thanking
Bangladesh အစိုးရအနေနဲ့ဒီအရေးအတွက်အရမ်းများတဲ့ရိုဟင်ဂျာတွေကိုနိုင်ငံထဲဝင်ခွင့်ပေးပြီးတော့အနည်းဆုံးတော့လုံခြုံတဲ့နေရာပေးစောက်စောက်ပေးထားတာကိုကျမတို့ကကျေးဇူးအထူးတင်မိတယ်ဆိုတာရှင်းရှင်းလေးပဲပြောချင်ပါတယ်အမေရိကန်အစိုးရအနေနဲ့လည်းအမေရိကန်ဒေါ်လာ63သန်းနဲ့တခြားငွေကြေးထောက်ပံ့မှုတွေကိုပြည်ရင်းမှာရောပြည်ပမှာပါထွက်ပြေးရွှေ့ပြောင်းနေရတဲ့သူတွေအတွက်ပို့ပေးထားပြီးဖြစ်ပါတယ
်အဲ့ဒီတော့ဒူးလက်ထောက်နိုင်ငံရဲ့ဝန်ကြီးမာဖီရဲ့ခီးစဉ်ရဲ့အရေးပါမှုနဲ့ပတ်သက်ပြီးဘလို့ရှိနိုင်ပါလဲလို့မေးရမှာမြန်မာနိုင်ငံဆိုင်ရာ American သံတမန်ဟောင်း Derek Mitchell က
I think the most important outcome is simply the fact of the trip to show
ဒီခီးစဉ်ကအဓိကရှင်းရှင်းလေးအချက်ပြလိုက်တာကတော့ဒီဖြစ်နေတာတွေကဝါရှင်တန်မှာရှိတဲ့မူဝါဒချမှတ်သူတွေနဲ့ American လွှတ်တော်ဘက်ကပါအဓိကစောင့်ကြည့်နေပြီးနောက်ဒီ American ဆွေရတိုင်းဝန်နဲ့ media လောကမှာပါဘလောက်အရေးကြီးအလေးနဲ့ဖြစ်နေတယ်ဆိုတာကိုပြသလိုက်တာပါဒါကြောင့်တကယ်ဖြစ်နေတာတွေကိုမျက်မြင်သွားကြည့်ချင်တာပ
ါဒါပေမဲ့ Mr. Mitchell ကဒီခီးစဉ်မှာဝေဖန်ထောက်ပြတာသက်သက်မဟုတ်ပဲအကူအညီပေးနိုင်ကြတွေကိုလည်းရင်းရင်းနှီးနှီးတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ဆက်ပြောပါတယ်။ဒါအပြင်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမှုဟောင်း Priscilla Club ကလည်းဒီကိစ္စတွေကိုပြင်းမြအောင်ပြောဆိုနိုင်ဖို့က Mr. Mafia အသင့်တော်ဆုံးဖြစ်တယ်လို့အခုလိုရှင်းပြပါတယ
်။ I think that he's probably the best
ကျွန်မထင်ပါတယ်အခုလိုအခြေအနေမှာမြန်မာနိုင်ငံကိုလှုပ်ဖို့သူကအသင့်တော်ဆုံးသူဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့သူကမြန်မာနိုင်ငံအတွေ့အကြုံနဲ့ပတ်သက်လို့အများဆုံးရှိနေသူဖြစ်နေလို့ပ
ါတကယ်တော့ဒီခီးစဉ်ထဲမှာဒူးလက်ထောက်နိုင်ငံရဲ့ဝန်ကြီးမာဖီအနေနဲ့ရခိုင်ပြည်နယ်မြို့တော်စစ်တွေကိုသွားဖို့ရှိနေပြီးရခိုင်ပြည်မြောက်ပိုင်းပဋိပက္ခဖြစ်တဲ့နေရာအထိရောက်ဖို့ကတော့တောင်းဆိုထားခြင်းမရှိဘူးလို့နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောခဲ့ပါတယ်ခနော